Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာပြပြနဲ့ပြည်စုံနေမနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖမ်းယူနားဆင်နေပါလိမ့်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ကြောင်းမလိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကွယ်လွန်သူအမေရိကန်အထက်လွတ်တော်အမတ်ဂျွန်မက်ကိန်းအတွက်ဝမ်းနည်းကြောင့်သူဝန်လာရီကဘာကောင်းဆောင်တွေကပို့နေကြဆဲဖြစ်ပါတယ်။မက္ကဆီကိုနဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ရလိုက်ပြီလို့သမ္မတထရန့်ကပြောပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာပြည်က Facebook account တချို့ကို Facebook ကနေပြီးတော့ပိတ်ပစ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ကမျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဗိုလ်ချုပ်မှုအီးမေးလ်အွန်လိုင်းအပါအဝင်ထိပ်ပိုင်းစစ်ကောင်းဆောင်6ဦးဟာဆိုးရတဲ့လူအကွင့်ရေးချိုးဖောက်မှုအတွက်တာဝန်ရှိတဲ့ဆိုတာကိုလေ့လာတွေးရှိရတယ်လို့ဆိုပါတယ်။
In Myanmar, there is a very clear chain of command, and there is no doubt in our minds whatsoever that what we saw.
Kulan Maga Chele Shapui Pueven Christopher Cidiro Pioja Dwarawa. Di Chone Du Siwai Gana Tura Sone American Tukwin Sare Apasin Gana Rigule Nau Pai Ma Tien Sama Ba Kuyin Zongdo. Inga Ni Mene Khen Thay Tai Yau Nengar Ga Drin Ni Go Kuzo Win Lai Ne Dokin Myo Tet Do Pyo Pya Bi Ba Mya.
ကွယ်လွန်သူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းအတွက်ဝမ်းနည်းကြောင့်တုံ့ဝန်လာတွေဆက်လက်ဝင်ရောက်လာနေဆက်ဖြစ်ပြီးသူ့အတွက်အောက်မေ့ပွဲအထိမ်းအမှတ်အခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာတည်င်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်။အုံနောက်ကင်ဆာရောဂါကိုတနည်းတော့ခံစားရပြီးနောက်စနေနေ့ကကွယ်လွန်သွားတဲ့အသက်81နှစ်အရွယ်ဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုသူ့လွတ်တော်အမတ်တူအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်မြို့အထက်လွတ်တော်အမအဖြစ်32နှစ်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ Washington DC မြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတို့ရှိရာ Maryland ပြည်နယ်မြို့တော် Annapolis မြို့တို့ဖြစ်ပါတယ်။စနေနေ့ Washington DC မြို့က National Cathedral မှာကျင်းပမဲ့သူ့အတွက်အောက်မေ့ပွဲအခမ်းအနားမှာတော့ American သမ္မတဟောင်းနေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကတက်ရောက်စကားပြောကြမှာဖြစ်ပါတယ်။ဂျိုမက်ကင်းကွယ်လွန်သွားတဲ့အတွက်ကမ္ဘာကောင်းဆောင်တွေကဝန်ထမ်းကြောင်းသုံးဝန်လာတွေပေးပို့ကြသလိုသူ့ရဲ့လုပ်ဖို့ကိုင်းမဲ့ Republican Party ခေါင်းဆောင်တွေအပြင် Democrat Party ခေါင်းဆောင်တွေကလည်းသူနဲ့ပတ်သက်တဲ့အမတ်ရပွဲကိစ္စတွေကိုပြန်ပြောင်းပြောပြနေကြပါလေ
။ ကွင်းလွန်သူ American အထက်လွှတ်တော်မှ John McCain ရဲ့နှစ်ပေါင်းများစွာနိုင်ငံရေးချားရေးအဆင်ရလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးအာရှနဲ့အရှေ့အလယ်ပိုင်းဒေသတွေကခေါင်းဆောင်တွေရဲ့ဂုဏ်ပြုချီးကျူးမှုတွေ Vietnam နိုင်ငံမျိုးတော် Hanoi မှာ Landline ကိုသူ့နာမည်ပေးဖို့တောင်းဆိုမှုတွေအပါအဝင်ဂုဏ်ပြုမှတ်တမ်းတင်မှုတွေလုပ်နေကြပါတယ်။ Afghan သမ္မတအာဖဂန်နစ္စတန်သမ္မတအာရှရက်ဂနီကတော့အထက်လွှတ်တော်မှဂျွန်မက်ကင်းကွယ်လွန်မှုအတွက်သူ့မိသားစုနဲ့မိတ်ဆွေတွေအားလုံးကအထူးဝမ်းနဲ့ကြေကွဲရပါကြောင်းနဲ့သူဟာမိတ်ဆွေကောင်းတယောက်ဖြစ်ပြီးနမူနာယူတိုက်သူတဦးဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးသားပါတယ်။အာဖဂန်အစိုးရအကြီးအကဲအဗ္ဒူလာကလည်းမစ္စတာမက်ကင်းရဲ့ကွယ်လွန်မှုအတွက်အထူးဝမ်းနဲ့ကြေကွဲရကြောင်းသူ့ Twitter မှာရေးပါတယ်။မစ္စတာမက်ကင်းမကြာခဏတွားရောက်လို့ရှိတဲ့ပါကစ္စတန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးရှာမမုတ်ကိုရှိကလည်းပါကစ္စတန်ပြည်သူတွေနဲ့အတူမစ္စတာမက်ကင်းအတွက်ဆူတောင်းပေးနေကြောင်းပြောပါတယ်။နောက်အထူးသဖြင့်မစ္စတာမက်ကင်းနှစ်ပေါင်း9နှစ်ကျော်စစ်ကျင်းသားဖြစ်နေခဲ့ရတဲ့ဗီယက်နမ်နိုင်ငံကတော့မစ္စတာမက်ကင်းနာမည်နဲ့လန်ဒန်ကိုနာမည်ပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မစ္စတာမက်ကင်းဟာ1993ခုနှစ်ကသမီးတယောက်ကိုမွေးစားခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကမစ္စတာမက်ကင်းကွယ်လွန်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မိတ်ဆွေကောင်းတယောက်ဆုံးရှုံးရတာလို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုအကြားနက်ဖတာလို့ခေါ်တဲ့မြောက်အမေရိကနိုင်ငံများအကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဖျက်သိမ်းပြီးနောက်ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိလိုက်ပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်တာကြောင့်မူလကသုံးနိုင်ငံပါဝင်တဲ့အဲ့ဒီနက်ဖတာအဖွဲ့ကနေကနေဒါတနိုင်ငံသားထိထိကြီးကြံနေခဲ့ပါတယ်ဒီသဘောတူညီချက်အသစ်ကိုတော့အမေရိကန်မက္ကဆီကိုကုန်သွယ်ရေးသဘောတူညီချက်လို့ခေါ်ဆိုမှဖြစ်ကြောင်းသမ္မတထရန့်ကတင်းတင်းလာနေမှာပြောပါတယ်။ NAFTA ဟာအမေရိကန်ပြည်ထောင်စုကိုနှစ်ပေါင်းများစွာနှစ်နာစေခဲ့တာကြောင့်အဲ့ဒီသဘောတူညီချက်ဟာမကောင်းတဲ့သဘောတူညီချက်ဖြစ်တဲ့အတွက် NAFTA ကိုဖျက်သိမ်းလိုက်ခြင်းဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။မက္ကဆီကိုဘက်ကတော့တက်တန်းအဖြစ်24နှစ်ရှိလာပြီဖြစ်တဲ့ NAFTA သဘောတူညီချက်ကိုပဲတက်တန်းပြန်ထုတ်ပြီးခင်းနဲ့လျော်ညီအောင်ပြင်ဆင်ရေးဆွဲရေးကိုလှူလာနေပေမဲ့သမ္မတထရန့်ကတော့အဲ့ဒီသဘောတူညီချက်ဟာအဆုံးသတ်သွားပြီဖြစ်ကြောင်းပြောပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့မက္ကဆီကိုသမ္မတနဲ့မကြခင်မှာတရားဝင်သတင်းစာရှင်းလင်းပွဲကျင်းပသွားမှာဖြစ်ကြောင်းလဲသမ္မတထရမ့်ကပြောပါတယ
်။အင်းနီချင်းတိုင်ကြီး ကစ္စတန်နိုင်ငံကလင်းပြန်တွေကနေဘုံလာခြေတဲ့အတွက်အာဖဂန်ဘက်အချက်မှနေဆက်မှမူရစီဝါမောင်ကိုသမား6ဦးသေဆုံးခဲ့ရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ဒါဟာတာဂျီကစ္စတန်နေဆက်တပ်သား2ဦးသေဆုံးရတဲ့ထိတ်တရင်ဆိုင်မှုဖြစ်ပွားခဲ့ပြီးမှဘုံကျဲခဲ့တာလို့ဆိုပါတယ်။မူရမောင်ကိုတွေဟာတာလီဘန်တပုံတွေနဲ့အတူလှုပ်ရှားနေကြတာဖြစ်ကြောင်းအာဖဂန်ရဲ့မြောက်ပိုင်းတက္ကာခင်ကတာဝန်ခံအရာရှိကပြောပါတယ်သူတို့ဟာနှစ်နိုင်ငံနယ်ဆက်ဒါကတ်အရက်ကမြန်မာမှာရှိတဲ့တောအုပ်ထဲမှာချက်ဆားနေတာလို့ပြောပါတယ်တာလီဘန်နဲ့မူရင်မှောင်ခိုတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီထဲမှာတာဂျီကစ္စတန်နယ်ချမ်းဆောင်တပ်တွေလည်းပါဝင်ပတ်သက်နေတယ်လို့တိုက်ခါအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါတယ်ဘုံလာကျဲတဲ့လင်ဟာဂျက်လီယင်ဖြစ်ပြီးတာဂျီကစ္စတန်နိုင်ငံတမမဟုတ်ရုရှားနိုင်ငံကနေဖြစ်နိုင်တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြနေပါတယ်
PUE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 9683 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာ Lightmeter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ Lightometer 20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ပြည်မေကန်တန်ကတဲ့တွေကိုဆက်လက်ကြီးညာပေးနေပါခွန်းမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တိုင်းသားတွေအပေါ်ကျွလွန်တဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးအစီရင်ခံစာထွက်လာတာမှာမြန်မာစစ်တပ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်ဒီအစီရင်ခံစာကိုပြုစုတဲ့အဖွဲ့ရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းစလိုအရေးယူကင်တွယ်ဖို့တာဝန်ရှိနေပြီလို့အဲ့ဒီအဖွဲ့ကတိုက်တွန်းထားပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေတော့မြန်မာအစိုးရဘက်ကနေထွက်ပေါ်လာတာမရှိသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဖက်အရာရှိတွေဖြစ်တယ်ဆိုတာကိုကုလသမဂ္ဂဘက်ကနေအထောက်အထားတွေ့ရှိခဲ့ရတဲ့အတွက်သူတို့ရဲ့ Facebook account တွေကိုပိတ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကတင်းနှင်းလာနေမှာပြောပါတယ်မြန်မာစစ်ဘက်ကတော့ Facebook ကိုတရက်ဆက်သွယ်မေးမြန်းနေပြီးတော့ဒီလောက်ရကြောင်စစ်တပ်နဲ့မြန်မာစစ်အကြားအမျိုးသားပြန်လည်တင့်မြတ်ရေးထိခိုက်မှာစိုးရိမ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးပြောခွင့်ရဦးစောထိပ်ကပြောပါတယ်တင်းနှင်းလာနေကမြန်မာနိုင်ငံစစ်ဖက်ဆိုင်ရာ Facebook account တွေအပိတ်မခံရပင်ခင်နိုင်ပိုင်းအလိုမှာ Switzerland နိုင်ငံ Geneva မှာပြုတ်လုတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးကြိမ်ထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုဆင့်အထိရောက်နေတဲ့ဆိုတာကိုသူတို့စီမှာတပ်တွေထောက်ထားရရှိနေတယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းဌာနသတင်းတော့တည်းရဲ့အမှုအပြစ်သက်အစီရင်ချက်ချဖို့တရားရုံးကမနေ့ကတင်းလန်နေ့မှာကြေညာထားပေမဲ့တရားသူကြီးမကြမ်းမာတဲ့အတွက်ဆိုပြီးစက်တင်ဘာလ3ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ်။သတင်းတောက်တီရဲ့ရှင်းနေတွေကတော့တကယ်လို့သတင်းတောက်တီမှာအပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တောင်းပြန်လည်လွတ်မြောက်ရေးနီလန်ပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်။သတင်းတောက်တီရဲ့အမှုအပြစ်သက်ဆုံးဖြတ်ချက်ချမှတ်မယ်လို့ကြေညာထားတဲ့နေ့ဖြစ်တဲ့အတွက်မနေ့တနင်္လာနေ့ကမြောက်ပိုင်းခရင်တရားရုံးကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာရှယ်အပါအဝင်နိုင်ငံခြားတန်တပန်တွေသတင်းတောက်တီတခြားသတင်းလွတ်လပ်ခွင့်အခွင့်အရေးလှောက်ရှားသူတွေအတော်များများတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြတာပါရိုက်တာသတင်းဌာနကတော့ကိုဝါလုံးတို့နှစ်ဦးဟာသူတို့မကြိုးလွန်တဲ့ပြစ်မှုအတွေ့အကျဉ်းထောင်မှာ၈လကျော်ကြာနေခဲ့ပြီဖြစ်ကြောင်းမနေ့ကတရားရုံးကအပြစ်သားဆုံးဖြတ်ချက်မချနိုင်တဲ့အပေါ်စစ်ပြက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ
်အင်္ဂါနေ့မနေ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုကစလို့မြန်မာနိုင်ငံကသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တက်မတော်ကောင်ဝေးဦးစည်းချုပ်နဲ့စစ်တပ်အကြီးအကဲ5ဦးကိုနိုင်ငံကဥပဒေတွေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလစုံစမ်းရေးအဖွဲ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်တဲ့အပေါ်ပြည်ထောင်အစိုးရကကြိုဆိုလိုက်သလိုရက်စက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့လုံခြုံရေးကောင်စီကအမြန်လှုပ်ဆောင်ဖို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အပြည့်စုံတော့ဒေါက်ကင်မျိုးသက်ကပြောပြမှာပါ
တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်ဆောင်6ဦးဟာမ မြန်မာနိုင်ငံတွင်မှလူခွင့်ချိုးဖောက်မှုတွေကိုဆူဆူဝါဝါကျူးလွန်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကဩဂုတ်လ29ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်။အချက်အလက်ရှာဖွေအဖွဲ့ကတင်ပြထားတဲ့စာရင်းမှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတပ်မတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကာကွယ်ဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ပါဝင်ကြပါတယ်။ဒီမြန်မာစစ်တပ်အကြီးအကဲ6ဦးတို့ရဲ့လုပ်ရက်တွင်ပတ်သက်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကအချက်အလက်တွေကိုစုဆောင်းခဲ့တယ်လို့စုံစမ်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ Christopher Sodidi ကပြောပါတယ်
။ In Myanmar there is a very clear chain of commandAnd there is no doubt in our minds whatsoever that what we saw happen in Rakhine.
မြန်မာနိုင်ငံမှာအထက်ကအမိပေးတာကိုအောက်ဘက်ကလိုက်နာရမယ်ဆိုတာကသိကိုရှင်းပါတယ်။ဒါကြောင့်ပထမကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာမှန်သမျှဟာအစစ်မြင့်အစစ်ခေါင်းဆောင်ဘိုင်းကမတိဘဲနဲ့ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့အချက်ရယ်။ဒုတိယကတော့ထိထိရောက်စစ်တပ်ထိန်းချုပ်မှုအောက်မှာဖြစ်ပျက်ခဲ့တာကတော့တန်တရာရှိစရာမလိုပါဘူး။မြန်မာနိုင်ငံမှာဒီလိုအထက်အမိတ်ကြောင့်အဆင့်ဆင့်လိုက်နာလှုပ်ဆောင်ရမယ်ဆိုတာကရှင်းတဲ့အတွက်ဒီလူ6ယောက်ကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အခုလိုကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ
်ဒီစစ်ကောင်းဆောင်တွေဟာ genocide လူမျိုးရုံးတပ်ဖြတ်မှု crimes against humanity လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crimes ဆေးရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းအချက်အလက်ရှာဖွေအဖွဲ့ကဆွဆွဲလိုက်ပြီးသူတို့ကိုဒီနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတင်တယ်လို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။တင်းလာနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Radhika Kumara Swami ကအစီရင်ခံစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ The main perpetrator of the serious human rights violations outlined in our report
ကျွန်တော်စီရင်ခံစာမှာလူမိုက်ဆိုင်ရာကြမ်းဖက်မှုအပါအဝင်ပေါ်ပြထားတဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တာကမြန်မာစစ်တပ်ပါ။တမ်ဘရောဟာစစ်သားတွေအပြင်စစ်စင်ရေးမှာဆီလွတ်ချထားတဲ့တခြားလက်နက်ကိုင်းလုံခြုံရေးတပ်တွေအပေါ်ထိထိရောက်ရောက်အမိနဲ့ထိမ့်ချုပ်တာပါ။ကျမတို့အစီရင်ခံစာမှာတပ်မှအစစ်အမြင့်ဆုံးလူတွေရဲ့နာမည်တွေကိုဖော်ပြထားပါတယ်။ဒီလိုဖော်ပြခြင်းအပြင်သူတို့ရဲ့တာဝန်ယူမှုကိုကျမတို့ကလေးလေးနက်နက်တောင်းဆိုနေတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ်
။ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံချိုင်းဝန်ကြီးသစ်ဂျယ်ရမီဟန့်ကအစီရင်ခံစာကိုဖတ်ရတာတိတ်ကိုစိတ်ထိခိုက်ရကြောင်းရိုဟင်ဂျာတွေပေါ်မှာရက်စက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေအတွက်ရှောင်ပုံးစရာနေရာမရှိတဲ့ကြောင်းနဲ့ဒီအတွက်အဖြေရှာဖို့မြန်မာနိုင်ငံကိုတက်နိုင်တဲ့လောက်အစောဆုံးတွားရောက်မှာဖြစ်ကြောင်းသူ့ Twitter မှာရေးသားပြောဆိုခဲ့ပါတယ်။ British အစိုးရအဖွဲ့အာရှ Pacific ဒေသဆိုင်ရာဝန်ကြီး Mark Field ကလည်းတင်းလာနေမှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဘူးသူတယောက်အနေနဲ့မြန်မာစစ်တပ်လူခွင့်ချိုးဖောက်မှုတွေလုပ်တာကိုသိရှိကြောင်းနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုဥပဒေကြောင်းအရအရေးယူနိုင်မှုလုပ်နေတယ်။အချက်လက်ရှာဖွေအဖွဲ့လည်းရုပ်ကိုချီးကျူးခဲ့ပါတယ်။အခုလိုအစီရင်ခံစာထွက်ပေါ်လာတဲ့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါဂရုတစိုက်နဲ့အရေးယူလှုပ်ဆောင်လာမယ်လို့ယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စကိုကုလသမဂ္ဂလူခွင့်ကောင်စီမှစက်တင်ဘာ17ရက်နေ့တင်သွင်းတဲ့အခါလှုပ်ဆောင်နိုင်မယ့်အချက်တွေကိုတခြားအဖွဲ့ဝင်တွေနဲ့အတူဆွေးနွေးကြမှာဖြစ်ကြောင်းလည်းရေးသားထားပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်တွင်ကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လှုပ်ဆောင်မှုတွေဟာတိတ်ကိုနှေးကွဲလွန်းလာမှုအမြန်လှုပ်ဆောင်ဖို့ Human Rights Watch လူခွင့်အဖွဲ့ကတောင်းဆိုကြောင်းအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်ဒါရိုက်တာAkshaya Kumar ga pyo bare.
It's been 1 year. We've reached the 1 year anniversary since this latest round of violent ethnic cleansing took place. And unfortunately what we've seen
ကုတနည်းရှိနေပါပြီ။နောက်ဆုံးဖြစ်ပွားတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာတနည်းပြည့်နေပါပြီ။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လုပ်ရက်တွေကိုကြည့်ရင်ဗစက်နဲ့ပြောနေတာပဲအများကြီးတွေ့နေရပြီးလက်တွေ့လောက်တာသိမရှိပါဘူး။အခုဒီအစင်ခန်းစာထွက်လာတော့ဒီအကြီးဆုံးအခွင့်အလမ်းရလာတာဖြစ်ပြီးဒီကိစ္စနိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လုပ်ရမှာပါ
။ဒါအပြင်အကြမ်းဖက်မှုတွေလုပ်ရမှာပါဝင်တဲ့အာဆာရင်ဂျာအကြမ်းဖက်ဖွဲ့အပါဝင်မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်သူအားလုံးကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့လဲမစ်ကူမာကပြောပါတယ်
။တော်ခင်မျိုးသက်ပြောပြခဲ့တာပါ။ လူ့အခွင့်အရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့မှာဂျနီဗာမှာအစီရင်ခံစာထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေရာလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်အခုလိုအကြံပေးချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါအလေးနဲ့ခံယူကြဖို့ကုလသမဂ္ဂတွင်မှုချုပ်ကူတာရက်ကတိုက်တွန်းခဲ့ပါတယ်ဒေါ်လာလတန်းကပြောပြမှာပ
ါအင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရစ်မန်ဦးဆောင်ပြီးတိရီလင်ကာကရာဒီကာကုမရာဆွမ်မီနဲ့ဩစတြေးလျကခရစ်စတိုဖာစီဒိုဒီတို့သုံးဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဟာဒီနေ့လာနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်စုံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်ဖို့ကြံပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လုံရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးကြရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေစစ်တွေရေးဂျူဒုကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဘက်ဆိုင်ရာကြွန့်ကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကလင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် I think as far as Secretary General's concerned this is a very important report that all bodies of the United Nations
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်ကုလသမဂ္ဂအဖွဲ့အစည်းအလုံးနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေကဒီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးလည်းနဲ့ခံယူသင့်ပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ
်ဒါအပြင်မြန်မာစစ်ကောင်စုံတွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်အပေါ်အတွင်းမှုချုပ်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့မစ္စတာဒူဂျာရစ်က ICC ခုံရုံးတင်ရေးဟာထရီတနီလာဂန်ရဲ့လုတ်ပိုင်ခွင့်မှာမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
်။ As you know it's an independent report we will secretary general and we'll be giving a due consideration
ဒီအစီရင်ခံစာဟာတီးကြလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်။အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကျန်ကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ် ICC နိုင်ငံတကာခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူ
းလူဝင်ကြာ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုလို့အတွင်းမှုချုပ်ဂူတရက်စ်ကပြောခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့တွင်မှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမယ်ရူဟင်ဂျာရေးတကပွင့်စီပွေးပွဲမှာအတွင်မှုချုပ်ပြောကြားတဲ့မိကွန်းကိုတည်တည်ချာချာနားထောင်ကြည့်ဖို့မစ္စတာဒူဂျာရစ်ကတိုက်တွန်းလိုက်ပါတယ
် The actual naming of a genocide is one as far as UN is concerned needs to be done
Genocide ဆိုတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခံယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနှက်ဖြန်မှာပြောမဲ့သူ့ရဲ့မိကွန်းကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ
်ဒီနေ့ကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းမီပုံမှန်လှုပ်ထုံရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လေမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာတွေ့ရကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ
်ဒေါ်လာလန်တန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါဆက်လက်နားဆင်ရမှာကမြန်မာနိုင်ငံမှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဘက်ခေါင်းဆောင်တွေဖြစ်တယ်ဆိုတာကိုကုလသမဂ္ဂဘက်ကအထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကပြောပါတယ်မြန်မာအစိုးရဘက်ကတော့ Facebook ကိုတိုက်ရိုက်ဆက်သွယ်မေးမြန်းနေပြီးဒီလိုရကြောက်စစ်တပ်နဲ့မြန်မာအစိုးရတို့ကြားအမျိုးသားပြန်လည်တင့်မြတ်ရေးထိခိုက်မှာကိုစိုးရိမ်ကြောင်းနိုင်ငံတော်အတိုင်းအမင်းငန်းရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထီကဆိုပါတယ်မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပါ
တနင်္လာနေ့ကမြန်မာနိုင်ငံစစ်ဖက်ဆိုင်ရာ Facebook အကောင့်တွေအပိတ်မခံရခင်နိုင်ပိုင်းအလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးအကြိမ်အစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုဆင့်ထိရောက်နေတယ်ဆိုတာသူတို့မှာတသက်အထောက်အထားတွေရှိနေကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒါကြောင့်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တပ်မတော်ကာကွယ်ဦးစီးချုပ်ရုံးနဲ့မြဝတီစတဲ့တပ်မတော်ရဲ့သတင်းထုတ်ပြန်တဲ့ Facebook အကောင့်တွေကိုတနင်္လာနေ့ကပိတ်ပစ်လိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ Facebook ပြောခွင့်ရအမျိုးသမီးClaire Waring ကသတင်းမီဒီယာတွေကိုအီးမေးလ်ကနေတုံ့ပြန်ဖြေဆိုရမှာလဲကုလသမဂ္ဂဘက်ကတွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကြောင့်ဖြစ်တယ်ဆိုတာရေးသားခဲ့ပါတယ်။အမုန်းစကားတွေပြန့်ပွားအောင် Facebook လို Social Media တွေကိုဝါရဖြန့်ဝေတဲ့နေရာအဖြစ်အသုံးပြုခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့မှပါဝင်သူတဦးဖြစ်တဲ့ကုလစုံစမ်းရေးမှူး Radhika Kumara Swami ကအခုလိုပြောပါတယ
်။ Well I think what we're finding is that social media
ကျွန်တော်တို့တွေ့ရှိခဲ့တာကတော့အမုန်းစကားတွေပြန့်ပွားဖို့အတွက် social media ဟာမူဝါဒဖြန့်ဝေတဲ့နေရာဖြစ်လာခဲ့တယ်ဆိုတာပဲဖြစ်ပါတယ်။ဒီအချက်ပေါ်မှာ Facebook တာဝန်ရှိသူတွေကိုယ်တိုင်ရောလူတိုင်းကပါအံ့အားသင့်ခဲ့ကြပါတယ်
အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကနေမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိမှုမှာ Facebook ကိုဝါရဖြန့်ချီဖို့နဲ့သူတို့ရဲ့စစ်စင်ရေးအောင်မြင်ဖို့မြန်မာစစ်တပ်ဟာနှစ်တန်ကြာကလေးကတိဆောက်အသုံးပြုခဲ့တယ်ဆိုတာအထင်ရှားတွေ့ရှိခဲ့တာကြောင့်ဖြစ်တယ်လို့ဗြိတိန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer က VOA ကိုပြောပါတယ
် The key part ofThe definition of genocide is the
genocide ကိုအဓိပ္ပာယ်ဖွင့်တဲ့အဓိကအချက်ထဲမှာလူမျိုးစုတစ်စုလုံးပျက်စီးသွားအောင်ရည်ရွယ်ချက်ရှိရှိအချိန်ယူစီစဉ်ဆောင်ရွက်တာပါဝင်ပါတယ်။အဲ့ဒီအတွက်လည်းအစီအစဉ်ချမှတ်ပြီးအချိန်ယူရပါတယ်။ genocide ဆိုတာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတစ်ခုတည်းမကပါဘူး။အဲ့ဒီအတွက်ကြိုတင်ပြင်ဆင်တဲ့လုပ်ရက်တွေလည်းပါဝင်ပါတယ်။ Rohingya ဆိုတာမြန်မာနိုင်ငံကမဟုတ်ဘူး။သူတို့ဟာအကြမ်းဖက်သမားတွေစတဲ့မြန်မာစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေလည်းပါဝင်ပါတယ်။ဒီလိုပြောဆိုမှုဟာအမုန်းစကားပွားများမှုအကြောင်းအရာတည်းမှအကျုံးဝင်ပါတယ်။အမုန်းစကားဆိုတဲ့နေရာမှာတူးနဲ့တူးအမုန်းပွားတာလူမျိုးရေးဘာသာရေးခွဲခြားပြောဆိုတာတသက်မဟုတ်ပါဘူး။ရင်းညာတွေအပေါ်အများပြည်သူမုန်းဒီအမျက်ဒေါသထွက်လာဖို့စစ်တပ်ကရည်ရွယ်ချက်ရှိရှိအချိန်ယူတိဆောက်ခဲ့တယ်လို့သူတို့ရဲ့စစ်စင်ရေးကိုပြည်သူတွေထောက်ခံလာအောင်ဖြစ်ပါတယ်။ဒီအတွက် Facebook ကိုဝါဒဖြန့်ချီတဲ့နေရာတစ်ခုအဖြစ်အသုံးချခဲ့တာပါ။
အခုလို Facebook ကအရေးယူဆောင်ရွက်ခဲ့တဲ့အပေါ်မှာမြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထေးကမနေ့ကသတင်းတောက်တွေကိုအခုလိုပြောပါဗျ။
ကျွန်တော်တို့ကဒီနေ့တနေ့ဝန်ဒီစီဝါရေးစီဝေးမှာရောက်နေတယ်မသိလိုက်ဘူး။သိလိုက်တဲ့အချိန်မှာလည်းအကုန်လုံးကတောင်းသွားပြီ။တောင်းသွားတော့ကျွန်တော်တို့ကနံပါတ်1 UN First Finding Mission ရဲ့ Robo Launch လုပ်တယ်နှစ်နာရီလောက်မှလုပ်တယ်။မရှိမနှောင်းပါပဲ Facebook ကနေတော့ဒီPage အကောင့်တွေကို shutdown လုပ်လိုက်တယ်ပေါ့နော်။လုပ်လိုက်တဲ့ပုံမှာတော့သူတို့စိတ်မယ်လည်းထုတ်တာတယ် community standard ပေါ့နော် community standard နဲ့မညီလို့ဆိုတဲ့ reason ကျွန်တော်တို့တွေ့ရတယ်ပေါ့နော်တပ်ဘက်ကလည်းကျွန်တော်တို့အဲ့ Facebook နဲ့အဓိကကိုင်းရနေတဲ့ယာစီကြီးတွေရှိတယ်သူတို့ကျွန်တော်တို့ဆက်သွယ်ပါတယ်နောက်ဒုတိယပုံစံကြီးအစင်းရှိတဲ့ပုံကိုကျွန်တော်တို့စီကိုဆက်သွယ်တယ်ဆက်သွယ်ပြီးတော့ဒီကဘယ်လိုဖြစ်တာလဲအဲ့ဒါလည်းမေးတယ်ပေါ့နော်မေးတဲ့ပုံမှာတော့ကျွန်တော်တို့ Facebook ကိုတော့ကျွန်တော်တို့ဟိုစောစောကပဲကျွန်တော်ဖုန်းဆက်ပြီးတော့ပြောတာတယ်မေးတာလေဒါဘယ်လိုကြောင့်ဖြစ်ရတာလဲ community standard ဆိုတဲ့ဟာပေါ်မှာလဲကြိုးစရာတွေဝခံစရာတွေရှိနေတယ်ဆိုတဲ့အပိုင်းမှာကျွန်တော်ပြောရဲ
ဒါပြင် Facebook ရဲ့လုပ်ရက်ကြောင့်မြန်မာအစိုးရနဲ့စစ်တပ်ကြားအမျိုးသားပြန်လည်တင်းမြဲရေးလမ်းကြောင်းမှာအထင်မြင်လွဲထိခိုက်မှုတွေရှိလာမှာကိုစိုးရိမ်ကြောင်းဥစော်ထေးကပြောပါတယ
်အစိုးရပေါ့နော်လက်ရှိအစိုးရသွားနေတဲ့အမျိုးသားပြန်လည်တင်းမြဲရေးကိုလည်းတနည်းတစ်ပုံအားဖြင့်တော့ထိခိုက်မှုတွေရှိလာနိုင်တယ်ဆိုတော့ကျွန်တော်စိုးရိမ်တယ်ရှိလာမဲ့အလားအလာတွေဖြစ်နိုင်တယ်ဥပမာအားဖြင့်ကျွန်တော်တို့ဟို SMMT ပေါ့နော်social media monitoring team လုပ်တဲ့အပေါ်မှာအထင်လွဲမှုတွေဖြစ်လာနိုင်တယ်ဒီ team နဲ့တော့ကျွန်တော်တို့ပြောချင်တာကအဲ့တော့ပြောချင်တာကတော့ရှင်းရှင်းလေးရနံပါတ်1ဒီ senior general main online ပေါ့နော်တက်မလို့ကောင်းသူ page အပါအဝင် channel page တွေပြုတ်ချခံရခြင်းကိစ္စနဲ့ပတ်သက်လို့ Facebook ကထုတ်ပြန်ထားတဲ့အတိုင်းဖြစ်ပါတယ်နံပါတ်2ချက်ကဒီပေါ်မှာအစိုးရရဲ့ import လုံးဝတစုံတရာမပါပါဘူးနံပါတ်3ချက်ကတော့အစိုးရကဖွဲ့စည်းထားတဲ့ SMMT ပေါ့နော်အဲ့ဒါလည်းမပါဘူးပေါ့နော်ဒါကိုတော့ကျွန်တော်တို့အတိအကျပြောချင်တယ်
Facebook ကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းကြေညာချက်ထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အကောင့်အပါအဝင်စစ်တပ်ပိုင်မြဝတီရုပ်မြင်သံကြားရဲ့အကောင့်အပြင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ရဲ့အကောင့်တွေကိုလည်းပိတ်ပစ်လိုက်ကြောင်းဖော်ပြထားပါဗျာ
ခုတစ်ခါဆက်ပြီးနားဆင်ရမှာကကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာအမှန်တရားအတွက်ဇွဲလုံးလားအပြည့်နဲ့ယက်တီသူဖြစ်တယ်လို့မြန်မာဒီမိုကရေစီရေးအတွက်လည်းစွန်းစွန်းတမန်ကူညီခဲ့သူဖြစ်တယ်လို့အမေရိကန်ရောက်မြန်မာအရေးတကြွလှုပ်ရှားသူတွေရဲ့အမြင်ကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
။ဂျွန်မက်ကိန်းအတွက်ဝန်ထမ်းကြောင့်တော်ဝင်လာတွေဆက်လက်ဝင်ရောက်လာနေစေဖြစ်ပြီးသူ့အတွက်အောက်မွေးပွဲအထိတ်မှအခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာတည်င်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်။အဲ့ဒီမြို့တွေကတော့သူ့လွတ်တော်အမတ်တဦးအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်မြို့လွတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန် DC မြို့နဲ့သူ့ကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတူရှိရာမယ်ရီလန်းပြည်နယ်မြို့တော်အနာပိုလစ်မြို့တို့ဖြစ်ပါတယ်။မြန်မာအပါအဝင်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်သုံးနေတဲ့အတိုင်းပြည်တွေမှာဒီမိုကရေစီထွန်းကားရေးအတွက်သူတက်နိုင်တဲ့အခန့်ကဏ္ဍကနေကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ SNLD ပါတီကိုစားပြုပြီး1990ပြည်နှစ်ရွေးကောက်ပွဲမှာအရွေးချယ်ခံရပြီးလက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေချနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ
်သူကတကယ်အမေရိကန်နိုင်ငံရေးသမားဖြစ်တယ်လို့ပြောလို့ရတာပေါ့ဗျာမှန်တယ်ချင်တဲ့တိကျအောင်သူမလျှော်တမ်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်သူပါတီနဲ့လည်းဖန်ကျင်လုပ်ခဲ့တဲ့လူတို့ကျွန်တော်တွေ့လဲရပါတယ်။အဲတော့လမ်းစဉ်တစ်ခုကိုသူနားလေတဲ့သူမှန်တယ်လို့ယူထားတဲ့လမ်းစဉ်တစ်ခုကိုသူပြောနေတဲ့စက္ကန့်နဲ့အမှားတော့အားလုံးကလေးစားလို့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လို့အဲဒါတော့ကျွန်တော်သိမိတယ်လို့ပေါ့နော်။အဲဒီလိုပဲမြန်မာနိုင်ငံရေးသူခွင့်ရေးဒီလိုမျိုးရှိရေးကိစ္စတွေမှာလည်းဒီတိုင်းမှာပဲလူခွင့်ရေးလေဒီမျိုးကြီးရုပ်တကယ်ယုံကြည်တယ်ယုံကြည်တဲ့အတိုင်းပဲဆိုသူတင်းမြောင်လုပ်ခဲ့တယ်သူပဲရွယ်နေရှေ့တော်မှာစမ်းနေမှာစစ်တဲ့ပုံမှာဒီရောင်းသွားပြောမှာလုပင်လုပ်ထိုက်တာကိုသွားလုပ်တယ်သူလည်းဟိုမှာသူတကယ်လည်းသူ့ရဲ့ယက်တိချက်ခိုင်မြဲတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါဆိုလို့ကျွန်တော်ကိုယ်ယူပါတယ်သူကွယ်လွန်သွားတဲ့အတွက်လည်းကျွန်တော်စိတ်ထဲမှာသဘောနှမျောတာပါရှင်ဖြစ်ရပါတယ်
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံအပြီးထိုင်းမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ရဟန်းဗျူမြားတမကဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေစိုက်သတင်းသုံးနေသူလည်းဖြစ်တဲ့ဆရာတော်ဦးခေမာစာရကလည်းမြန်မာဒီမိုကရေစီအရေးအတွက်ထောက်ခံအားပေးတဲ့ဥပဒေတွေအမေရိကန်လွှတ်တော်မှာပြဋ္ဌာန်းနိုင်အောင်ဂျွန်မက်ကိန်းကဥဆောင်လှုပ်ရှားခဲ့တဲ့အကြောင်းအခုလိုပြောပြပါဗျာ
1988မှာမြန်မာနိုင်ငံအတွက်အချက်၄ချက်သူတို့ရှာမှတ်တယ်နောက်ပြီးပါလီမန်ကိုတင်ပေးလိုက်တယ်ပါလီမန်မှာသူတို့ဒီအစိုးရကဘာလုပ်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီမရသမျှကာလပတ်လုံးအမေရိကန်အစိုးရတိုင်းတာဝန်ရှိတယ်တာဝန်ယူရမယ်ဆိုတော့ပါလီမန်မှာဆုံးဖြတ်နိုင်အောင်ကြားအောင်ထိဒီဂျွန်မက်ကိန်းပါတီကလှုပ်သွားတယ်နောက်ပြီးသမ္မတကတော့စင်ကာပူရဲ့အတွက်မှာလက်မှတ်ထိုးပြီးတော့အတည်ပြုခဲ့တာပေါ့ဒါကလည်းမြန်မာနိုင်ငံမှာဦးဇင်းတို့ဒီအာဏာရှင်တွေနောက်ဆုတ်သွားအောင်ဒီမိုကရေစီပွင့်လန်းသွားအောင်အခွင့်အရေးတွေရလာအောင်တောင်းအားပေးခဲ့တာဆိုတော့ဂျွမ်မက်ကိန်းအပါအဝင်ဦးဇင်းတို့အများကြီးကြီးစုတင်ကြရတယ်ကောင်းတာပေါ့ဒါရဲ့ဂျွမ်မက်ကိန်းရဲ့ခြေရလက်ရည်လေးဖြစ်တယ်ပေါ့မြန်မာနိုင်ငံကိုတက်ရိုက်သွားပြီးတော့ဒီလိုအရေးပါတဲ့ပုံကိုတရားဥကသွားရောက်လေးလာတဲ့အပြည်သူတွေကိုအားပေးတယ်သူ့နိုင်ငံမှာလေးပဲဒီလိုအဆိုးတွေကြလာအောင်ဖိအားတွေရလာအောင်သူတို့ဆောင်ရွက်သွားတယ်ဆန်ရှင်တွေနဲ့ပိုက်ခဲ့တယ်နိုင်ငံဥပမာအင်္ဂလန်တို့ထောက်ခံလာအောင်ဂျပန်တို့ထောက်ခံလာအောင်ဒီလေအမေရိကန်အစိုးရအစဉ်စဉ်ကကြိုးပမ်းသွားတာလေအခုဇင်းတို့လေအဲတုန်းကသူတို့နဲ့ပဲအတူတူပေါင်းလို့ရတာလေဆိုတော့ပိုတိတာပေါ့
ဂျိုမက်ကိန်းဟာ2011ခုနှစ်မှာမြန်မာနိုင်ငံကိုသွားရောက်ပြီးမြန်မာပြည်ရဲ့အသွင်ကူးပြမှုအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်အခက်အခဲစင်ခေါ်ချက်တွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရေးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်းအချမ်းပြေဝေဒနာရှင်တွေကိုကုသပေးနေတဲ့စင်တာတစ်ခုကိုလည်းသွားရောက်ခဲ့ပါတယ်ဂျိုမက်ကိန်းနဲ့တင်ကိန်းလိုထင်ရှားတဲ့အထက်လွှတ်တော်အမတ်တွေကခမကထပြုရေးဆွဲပြီးဇန်နဝါရီလမှာတင်သွင်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ရှုံချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေဘေးရန်ကင်းရှင်းဂုဏ်သိက္ခာရှိစွာကိုယ်တော်ဘုန်းကိုရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်းပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရားကိုအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှမတ်လကအတည်ပြုပေးခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါဗျာ။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါဗျာ။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းရင်အင်္ဂါနေ့မနေ့ဘက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်း EDN အင်္ဂလိပ်သင်ခန်းစာသုတဆုံလင်းအမေရိကန်တခွင်းနဲ့စီဝါရေးကန်တာကိုထုတ်လွှင့်တဲ့ကံမှာတော့
စီလေးတက်လိုက်တော့ခီးတယ်လေကြီးကနေပြီးတော့ပတ်သက်တိုးတောင်းလို့ကတော့ဖက်တယ်လို့ကအဲ့တော့ဟိုအငှားရင်သမားတွေကစီလေး
ဒေါ်လာဈေးတက်လာတာကြောင့်ဈေးကွက်မှာဘယ်လိုရိုက်ခတ်မှုရှိသလဲဆိုတာကိုမကြခင်နားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအားပုံမပြတ်စူးစီးတင်ပြခြင်းပါတယ်တော်ရစီမြခင်ဗျာအရင်ဦးဆုံးဩဂုတ်လ29ရက်ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာပါဆောင်းပါးရှင် Simon Tudor ရဲ့မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောနေတာကိုကမ္ဘာအင်အားကြီးနိုင်ငံတွေကလက်ခံပါမလားဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာလူညုံရေးတပ်တွေကလူသားဓုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုလူညုံရေးကောင်စီတဲကဗြိတိန်နဲ့အခြားဗီဒိုအာနာကင်ထားတဲ့နိုင်ငံကြီးတွေကဆက်ပြီးအရေးယူဆောင်ရွက်ခြင်းရဲ့လားဆိုတဲ့အပေါ်မူတည်နေတယ်လို့ဆောင်းမကဆိုပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့ကုလအစည်းအဝေးခန်းစာထဲမှာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်ကကျူးလွန်တဲ့ဖြစ်ရပ်တွေကိုမီးမောင်းထုတ်ဖော်ပြထားတယ်လို့ဆိုပါတယ်အကြမ်းဖက်တောင်းကျမ်းသူတွေကိုတိုက်ခိုက်နေရတယ်ဆိုတဲ့စစ်တပ်ရဲ့အကြောင်းပြချက်ကိုအစည်းအဝေးခန်းစာကပယ်ချလိုက်ပြီးတမရော်ဟာသူ့စစ်အင်အားကိုအလွန်ကျွံအသုံးပြုခဲ့တယ်လို့ဖော်ပြပါတယ်မြေပြင်မှာလုံလောက်တဲ့အထောက်အထားတွေရှိနေတာကြောင့်အဲ့ဒီဒေသနဲ့သက်ဆိုင်တဲ့အစ်မြင့်အရာရှိတွေကိုစစ်ဆေးမေးမြန်းခွင့်ပေးမယ်ဆိုရင် ICC လိုတရားရုံးအနေနဲ့လူမျိုးရုံးတပ်ဖြတ်မှုမြောက်မမြောက်ဆိုတာကိုအဆုံးဖြတ်နိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။လူညွင်းကောင်စီတဲ့ဗီဒီယိုအာဏာရှိတဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံပေါ်အရေးယူမဲ့ကိစ္စကိုတောက်လျှောက်ဆန့်ကျင်ခဲ့ပါတယ်။အမေရိကန်အစိုးရကတော့မြန်မာစစ်ကောင်းဆောင်တချို့ကိုဒဏ်ခတ်အရေးယူထားတယ်ဆိုပေမဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲတွေမြောက်ကိုရီးယားအရေးတွေနဲ့အလုရှုပ်နေတာကြောင့်လူညွန်ကြီးကောင်စီကတဆင့်မြန်မာစစ်ကောင်းဆောင်တွေကို ICC ပို့ရေးကိစ္စအမေရိကန်ကစိတ်ဝင်စားပါမလားဆိုပြီးဆောင်းမကဆိုပါတယ်ဗြိတိန်နိုင်ငံကလည်းနိုင်ငံတကာကတညီတညွတ်တဲ့သဘောတူညီမှုမရှိဘဲမြန်မာကိစ္စကို ICC တရားရုံးပို့ဖို့ညှင်းဆုံနေပါတယ်ဒါပေမဲ့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီကိစ္စဖြစ်လာအောင်ဗြိတိန်ကဥဆောင်မှုဝန်ကြီးချုပ်ထရီဇာမေကိုတိုက်တွန်းနေကြောင်းဆောင်းမမှရေးသားထားပါတယ်ဆက်ပြီးတင်ပြကြနာကတူရကီအစိုးရပိုင်းအနာဒိုလူသတင်းမှာဆောင်းမရှင်အာမက်ကာတာကဗြိတိန်နိုင်ငံသား၏ဝန်ကြီးဂျယ်ရမီဟန့်ရဲ့မြန်မာနိုင်ငံသွားမယ့်ခရီးစဉ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာထွက်လာပြီးနောက်တစုံတရာအဖြေရှာဖို့သွားတဲ့ခရီးစဉ်ဖြစ်တယ်လို့ဆောင်းမအစမှရေးပါတယ်ကုလရဲ့အစည်းအဝေးခန်းစာဟာစိုးရိမ်ထိတ်လန့်ပွဲအစည်းအဝေးခန်းစာဖြစ်တယ်လို့ဝန်ကြီးဟန့်ကသူ့ရဲ့ Twitter မှာရေးပြီးရက်ဆက်ကြမ်းကြုတ်မှုတွေလုပ်ခဲ့သူတွေအတွက်ပုံးရှောင်စရာနေရာမရှိဘူးလို့ပြောတာပါတယ်။ဒါကြောင့်အရင်ဆုံးရနိုင်မယ့်အခွင့်အလမ်းတရက်အနေနဲ့တစုံတရာအဖြေရှာနိုင်ရေးမြန်မာနိုင်ငံကိုသွားဖို့သူဆုံးဖြတ်လိုက်ကြောင်းပြောပါတယ်။ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျွလွန်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိစစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်တရားရုံးပို့ဖို့တိုက်တွန်းနေပါတယ်။ရခိုင်အရေးပေါ်ကုလသမဂ္ဂကထုတ်ပြန်တဲ့အစည်းအဝေးခန်းစာပါအချက်တွေဟာအံဩစရာမရှိဘူးလို့အာရှနဲ့ပစိဖိတ်ဆိုင်ရာဗြိတိန်ဝန်ကြီးမတ်ဖီကပြောပါတယ်ဗြိတိန်အစိုးရအနေနဲ့လည်းကုလလုံခြုံရေးကောင်စီမှဒီကိစ္စကိုထဲထဲဝင်ဝင်ဆွေးနွေးအရေးယူဖို့လိုကြောင်းဝန်ကြီးဖီကတိုက်ထွန်းထားပါတယ်အပြည့်စုံကို www.aa.com.tr မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲ အထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-8-2-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။ဒီနေ့အင်္ဂါည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့တက်မှန်ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီ grim နဲ့တင်ပြမယ် idiom အသုံးကတော့
gung ho
ဆိုတာပဲဖြစ်ပါတယ်ဒီသုံးကတရုတ်ဘာသာကနေဆင်းသက်လာတာပါ kung ကတရုတ်လိုအလုံး ho ho ကအတူတကွာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အတူတကွာအလုံးလုံးတာပေါ့ရှင်ဒီတရုတ်ဘာသာအသုံးကနေတရုတ်ကဘာစစ်တွင်းကအင်္ဂလိပ်ဘာသာအသုံးမှာထည့်သွင်းအသုံးပြုလာတယ်လို့ဆိုပါတယ်အင်္ဂလိပ်ဘာသာအသုံးမှာတော့ KUNG HO အစား GUNG GUNG HO GUNG HO လို့ဆိုပြီးတော့ပြောင်းလဲအသုံးပြုလာတယ်လို့ဆိုပါတယ်1942ခုနှစ်ကထိုစဉ်ကအမေရိကန် Marine တပ်ဗိုလ်ချုပ် Evans Carlson ကနေတရုတ်ဘာသာအသုံး GUNG HO ရဲ့စီးလုံးညီညွတ်စွာအလုပ်လုပ်ကြတယ်လို့အနေဒီပဲကိုသဘောကျလာပြီးတော့သူ့ရဲ့စီးပွဲမှာဒီအသုံးကိုထည့်တယ်ပြီးသုံးလိုက်ရကနေပုံနှိပ်မှာအသုံးပြုလာတာဖြစ်ပါတယ်။ idiom ဒီဘက်ကတော့စိတ်ဓာတ်တက်ကြွမှုရှိတာကိုရည်ညွှန်းပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John is gung ho about serving in the Marines. He has trained himself hard to pass the physical tests.
John က Marine တပ်ထဲဝင်ဖို့သိတ်ကိုစိတ်အားထက်သန်နေတယ်။ကာယစစ်စီတာတွေကိုသူအောင်မှုတွေလဲသူကိုသူအပင်မခံပြီးလေ့ကျင့်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John is gung ho about serving in the Marines. He has trained himself hard to pass the physical tests.
ဒီခုခုနဲ့ပတ်သက်လို့တိတ်ကိုစိတ်အားထက်သန်နေတယ်ဆိုရင် idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
gung ho
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian 3အင်္ဂလိပ်သင်ခန်းစာကို view ရဲ့မနေ့ခင်တိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့စောစောကအမည်သဘောကြားခဲ့ရတဲ့စီဝါရေးခဏကိုတင်ဆက်ပါမယ်။ဒေါ်လာနဲ့လဲတဲ့နေရာမှာမြမငွေကြက်ငွေတန်ဖိုးထိုးကျနေတာကြောင့်ပြည်ပတင်သွင်းတဲ့လောင်းစားစီရီယာလည်းအဆမတန်မြင့်တက်နေပါတယ်။တက်နေတဲ့ဈေးနှုန်းနဲ့အညီခရီးသည်တွေထံကနေရင်ငှားကပိုတောင်းတဲ့နေရာမှာအခက်အခဲရှိနေကြောင်းငှားရင်မောင်းသူတွေကပြောကြသလိုဓာတ်ဆီနဲ့ဒီဇယ်ဈေးတက်ပြီးတည်ယူပို့ဆောင်ဈေးမြင့်လာတာကြောင့်ကုန်ဈေးနှုန်းနေလည်းတဖြည်းဖြည်းတက်လာနေပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြမှာပါ
ဒီပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကြက်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြည်ပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရရိပ်တက်လာနေတာပါအဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရချင်းရဲ့အကျိုးသက်ရောက်မှုကြည့်ရဟာတက္ဆီအငှားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါစီဈေးတွေတက်ပေမဲ့ခီးတဲ့တွေထံကရင်ငှားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငှားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါတယ်
ဒီလေးတက်လိုက်တော့ခီးတယ်လေးကြီးကနေပြီးတော့ပထက်တိုးတောင်းလို့ကတော့ခက်တယ်လို့ကခီးတယ်ရလဲလေဟိုဥမာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးက2500ပဲတော့ပုံသွားတာပေါ့နော်အဲ့တော့ဟိုအငှားရင်သမားတွေကဒီလေးကြီးနဲ့ပူပြီးတော့ခုလိုပုံစံမျိုးတက်နေတော့မှပဲသူကအရင်ကဆိုလို့ရှိရင်3000-4000လောက်ရတယ်ဒီလေ4000ဝက်လောက်ရ5000လောက်ရတဲ့ဟာတွေကမရတော့ဘူးမရတဲ့ခါကျတော့သူကဘလို့ကောင်းလဲဆိုတော့စိတ်အတွက်ချီရမကြိုက်တော့တကယ်လို့ဟိုအုံနာကြီးပေးရမယ်ဟိုပေးရမယ်လူတွေဆိုလို့ရှိရင်ပိုးမကြိုက်တော့တချို့ဆိုလို့ရှိရင်ဟိုပတ်ပြီးတော့ အဲ့ဒီကိုရှာတာမျိုးမလုပ်လို့မရဘဲနဲ့ရက်နာစီတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲ့ဒီရှာတဲ့ပုံစံမျိုးပေါက်လာတယ်ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်သားဝန်းကျင်ဆိုရင်တော့တစီရီသမားတွေကလားခဏတော့နားထားမယ်ပုံမြင်နေလေ
ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်နေပေမဲ့ဓာတ်ငွေနဲ့မောင်းတဲ့အငှားရင်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုးဖြစ်နေသေးတယ်လို့လည်းကိုသိန်းစောကပြောပါတယ်
နောက်ပြီးတော့စီသေးကလည်းဘယ်လိုခေါ်မလဲတချို့ကတော့ gas ကြီးရှိတဲ့လူကတော့အဲတော့ဆွဲနိုင်တာပေါ့နော်အဲ့လိုမျိုးတော့တော့တစ်ချမ်းလေးတော့ရှိတယ်ကဲသမားကတော့ပတ်ပြီးတော့ဆွဲပြီးတော့ခီးတယ်ချာနိုင်တယ်စီသမားကတော့ခက်ခဲကြည့်တဲ့အတွက်မချာနိုင်တော့ဘူးပေါ့အဲ့လိုမျိုးတော့ရှိတယ်ခုလောလောဆယ်တော့ကျွန်တော်တို့ပမာပြီးမှအဲဒီ grab ဆိုတာလေအဲ grab ကတော့သူကတော့အဲဒီသူ့ရှိမှာ500ရာခိုင်နှုန်း200ရာခိုင်နှုန်းပေးပြီးတော့အဲတော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူ့ရဲ့ application ပေါ်မှာခေါ်ပြီးတော့အုံးနဲ့ဟာရရတယ်ဆိုရင်တော့အဲ့အားကြီးကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်။ဒါပေမဲ့လည်းသူကလည်းတချို့တစီသမားတွေကလည်းမကြိုက်ကြဘူး။ဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူး။အပြင်ကအောက်တိုက်ပေါ့။အဲ့ဒီနားပေါ်မှာတားတဲ့ခီးတယ်တွေနဲ့ဂရက်နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အရင်ကလည်းတော့ဟိုမရှိပေမဲ့အဲဝင်ဝင်လေးတော့နည်းနည်းလေးတော့ပို့ခံတာလေးပါပေါ့နော်။တချို့ခီးတစီသမားတွေကတော့မကြိုက်ဘူးပေါ့။ဘူးဆိုလို့ကြည့်လို့ရှိရင်စီသေးကအဲဓာတ်တိုက်ကိုတက်လာတဲ့အတွက်ကတော်တော်လေးကိုစိုးတယ်
မြန်မာနိုင်ငံကထွက်တဲ့ရင်နာနဲ့သဘာဝဓာတ်ငွေမျိုးစုံကိုထိုင်းတရုတ်စတဲ့အိန္ဒိယနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြုနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ
်စီသေးဒီသေးတက်တဲ့ကောအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးကဒီကျွန်တော်နိုင်ငံသားနေပြီးတော့တက်နေတယ်ဒီတင်းမော့နဲ့ပယ်တဲ့ဒီတွင်းတဲ့ကုန်တွေကတပိုင်းကျွန်တော်ဒီမှာစီဆိုင်မျိုးပြန်ပြီးတော့သူတို့ကပြန်တွင်းတယ်ဗျာတွင်းပြီးတော့ဒီကရောင်းချတဲ့လူတွေကတပိုင်းနှစ်ပိုင်းဖြစ်နေတယ်ဟိုဒါတွေတွင်းပြီးတော့ဒါလိုက်ရောင်းနေဆိုတဲ့လူကတော်တော်ရှားတယ်အဲ့လိုမျိုးအဲ့ဒီခါကျတော့ဘလို့ဖြစ်တယ်ဆိုတော့လူ၅ယောက်မှ၃ယောက်ကတော့ဒီကုန်တွေကြီးကပြန်ဝင်တာပဲလေဒီစိတ်ကြမ်းနေပေါ့လောင်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီတွင်းရောင်းချခွင့်ကတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်လူကတွေကဒီကိုပြန်ဖြန့်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အရိကကစားတာကိုရအဲ့ဒီကုန်တွေတွေမဟုတ်ဘူးနိုင်ငံသားတွေဝယ်တဲ့လူကကြတော့သူကဒေါ်လာစီးဈေးတစ်ခုမှသူကဒီနေ့1000ပေါက်တယ်ဆိုရင်1000ပေါက်တယ်ဆိုရင်1500ဈေးလုံးနဲ့ဒီကောင်တွေကကိုကလောက်ချလိုက်တာချက်ချလိုက်တာဒီတန်ကြီးဘလောက်ဆိုပြီးတော့ချက်ချရင်သူကတင်မောနဲ့ကယ်ရီလောက်လာဒါလည်းမှသူကဘာလို့လဲဆိုတော့အဲ့ဒီမြေဝနေပြီးတော့ဒီကျွန်တော်ရေကုန်ပြည်တဲ့ဝတဲ့အချိန်မှာတဲတဲ့ဒီစီတန်ကနေဒီစီတောင်ငယ်ထဲမှာသူတို့ကရောရင်ရော95အဆင့်ရော92ရောရင်ရော92ကိုပက်ထရိုရောရင်ရောကွာတာပေါ့ကိုကြီးက
စီစည်းတွေများတင်တာတဲ့ပုံများနေတာကြာတဲ့အချိန်မှာကြာတဲ့တလောက်ကြာမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လဲကိုမင်းမင်းကသုံးသပ်ပါတယ
်။လုံငယ်ကုန်တွေတွေကမချတာပေါ့ကျွန်တော်တို့ကတကယ်အဓိကတနိုင်ငံဟိုလီတာနဲ့ရောက်တာကွာ။တလီတာကို90တဲ့တစ်ဆယ်တဲ့ဆိုတာကကျွန်တော်တို့ဗမာပြည်ကတန်ဖိုးမရှိတဲ့ခါကျတော့90တဲ့တစ်ဆယ်ကဘလူးမာတော့မယူဘူးကိုကြီးက။အဲ့တော့ဒါပေမဲ့တကားလန်ဈေးလုံးကျတော့4.5လီတာဖြစ်သွားတဲ့ခါကျတော့တကားလန်ကိုကျွန်တော်တို့က50တရာလို့ဖြစ်ကုန်တာ။ဒီကနေ့ဆိုင်ကြတော့လေကျွန်တော်တို့ကကားစီရနံပါတ်1စီဆိုင်နေဆိုရင်နံပါတ်1စီဆိုင်နေဆိုအနေနဲ့တရက်ကို900ထောင်ကြားဖြည့်ကြတာဟုတ်အဲအဲ့တော့တွက်ကြည့်ဟိုကိုရဒီမှာစီတသားမှုဖြည့်တဲ့ခါကျတကယ်တော့ကုတ်ကားလေးကိုဝင်သွားတာမှာ900မလောက်ဝင်သွားတာလေဒါပေမဲ့သူကရေနံစီပြန်ကြလဲဒေါ်လာစီပြန်ကြလဲစီဆိုင်တွေကမချဘူးတက်ရင်လား35ကျပ်တက်တာပြန်ချရင်900လောက်ပြန်ချပြောနေကြပါလေခက်တာကလည်းရေနံစီတင်နေပြီးတော့တက်စီမှာဆက်ရောက်လာလည်းမရှိဘူးအစိုးရကလည်းပြောတာကဒီ92တွေ95တွေကျွန်တော်တို့ဒီဟော့တိန်တွေတို့ကဝယ်လောင်မယ်ဒါနဲ့ဒီတက်စင်ပြီးသားစီကိုဝယ်လောင်လိုက်ရင်အဝိပြန်ထားတဲ့နေသွားပါလေကွာအရှုံးပေါ်ပါပဲ
။
ဒီကရေနံစင်းကိုလောင်ပြီးမှတက်စင်နဲ့ဆက်ရုံကိုပို့အဲ့ရနေပြီးတော့ပြန်ထုတ်မလာအဆင်ပြေကြပါလေ
။တက်စင်နဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့စာရင်တလီတာကိုဖြန်းမြကျပ်40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်။အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါ။အဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်။ခံတော်တွေကြီးချချက်ပါသွားတဲ့အကြောင်းလေတစီတော်မှအရင်တော့ကကို1500ခီးရအခုချိန်မှာ2000ဖြစ်သွားပြီလေ။အဲ့လိုမျိုးအဲ့တော့ကစုံရဲ့တစီရကျွန်တော်တို့အခြေခံစားသုံးကုန်ဒီအတူရဲ့တစီရ400တွေအခု900တွေဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်မှကျွန်တော်တို့ဒီဆန်ကြောတော်မှကျွန်တော်တို့ပေါ်ချမ်းမွေးပေါ့နော်ကျွန်တော်တို့ယူရတဲ့စားတဲ့တာဘယ်လူပြန်နာစားတဲ့ဆန်တော်ကကျွန်တော်အိတ်ကို9600လောက်တက်သွားတယ်အခု။ဒရင်ခွဲအိတ်ပေါ့နော်ကျွန်တော်အရင်တော့4000ကျော်ပေးရတဲ့ဟာကအခု9000လောက်ဖြစ်သွားတာပေါ့။ဘာလဲဆိုတော့ဒီရဲ့ပိုက်ပါတယ်လေတော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော်
အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပါ
စူရကနေပြီးတော့ တေးပို့ဆောင်ရေးပေါ့နော်အဓိကတော့စီစဉ်လုံးကြအောင်လုပ်နိုင်တော့ပုံစံလုံးကြမယ်လို့လည်းဘာမှထင်နေရတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူးလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဒိတ်လေးတစ်ခုပေါ့နော်ဒေါ်လာဈေးနဲ့တည်ငြိမ်စေချင်တယ်ပေါ့အကုန်လုံးကတော့ကမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လောက်ဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတောက်ကုန်ဈေးတွေအခုချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတည်တာတဲ့နှုံးနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတည်သွင်းတဲ့ကုန်ပစ္စည်းနဲ့ဆေးဝါးတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီ။လွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတသားထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြည်ပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်ဈေးနှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ချက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများရန်အထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကြမဲ့အခြေအနေနဲ့တော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရဲ့စီဝါရေးကဏ္ဍအပြီးမှာတော့ခုတခါသုတစုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရဖို့ဖြစ်ပါတယ်ခရီးယံဖျားကြောင်းတွေမှာတီးခတ်လေးရှိတဲ့ organ ဘယ်လိုပြုလုပ်တက်ဆင်တယ်လဲဆိုတာနဲ့ဩဂုတ်လအတွင်းဖြစ်ပွားတဲ့သမိုင်းဝင်ဖြစ်ရည်ဒီအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ
်ခရီးယံဖျားကြောင်းတွေမှာတီးခတ်တာတွေ့ရလေးရှိတဲ့organ တစ်ခုတက်ဆင်ဖို့တိတ်နဲ့ချီသုံးဆွဲရပြီးဒါလို့ organ တစ်လုံးပြည့်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါ American ပြည်အောင်စု Tennessee ပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒါလို့တန်မိုးကြီးဂီတာဒူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ organ တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းအစတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ဖျားเจ้าနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံ organ ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာဒူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလို organ တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်က organ ဘလို့တီဆောက်လဲဆိုတာကိုဆရာကြီးကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးက organ ဘလို့တီဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေ့မရဖြစ်သွားပါတယ
် Ralph Richards ကဝါသနာဒူနှစ်ဦးစုံတွဲပြီးအလုံးလုံးကန်ကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt
organ တစ်ခုဖန်တီးတီဆောက်ရတာကိုသဘောကျနှစ်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
ဒါမှလည်း organ တစ်ခုတည်ဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာယုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးချင်းလဲရှိဖို့လိုပါတယ်ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်အလုပ်လာပြီးတဲ့အခါမှာတော့ organ တက်စင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်းရပါတယ်organ လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်။အဲဒီနောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လှုပ်လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်။တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်။အဲဒီနောက်ပိုက်လှုပ်ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ်။ Bruce Fox က
If I want more volume I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတာဒူရီယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိပ်ပိုင်းအလုံးဟာအရေးပါပါတယ်ရာသီဥတုပေါ်လိုက်ပြီးဒီအစိပ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှာဒါကြောင့်ဖခင်ကြောင့်အတွက် organ အသေးစားတစ်ခုတိဆောက်တယ်ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
organ အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖျားเจ้าမှာတက်ဆင်ရတဲ့ organ ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။ organ နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လည်းRuff နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်း organ 24ခုသာတိဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာအ ခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်။1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လက်ရအောင်လားနန်းလောင်ရေးအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ညင်စာရဲမှုကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ။ဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
အမေရိကန်ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဤတန်းအစမှာ We the People ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဤတန်းကိုအခုလိုအတန်တွင်ထားပါတယ်
။ We the People of the United States in order to form a more perfect union establish justice ensure domestic tranquility
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့ American ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဤတန်းကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစီမင်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
။အခုတခါဆက်လက်တင်ပြပေးလိုတဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့နိုဘယ်ဆုရှင်တရားအကြောင်းပါ။ Ralph Bunch ကိုမစ်ချီဂန်ပြည်နယ်ဒီထရိုက်မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံသားဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunch Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunch ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကျောင်းဝင်စစ်ဆန်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကွန်အောင်
ကုလသမဂ္ဂစစ်ဆန်ညီနိုင်မှုလှုပ်ရှားခံရချိန်မှာ Bunch ဟာအဲ့ဒီစစ်ဆန်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ Cyprus နိုင်ငံတွေမှာလည်းဂျာဝင်ဆေးဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပကမှာ Bunch ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။ American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာBunch ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါဗျ
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပါမောက်ခ Charles Henry က Ralph Bunch ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunch ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunch ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းခြံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှဂုဏ်ပြုဆောက်လုပ်ထားပါတယ
်။ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နိုင်ငံရဲ့ထိခိုက်ပျက်စီးစေတဲ့လုပ်ရမျိုးကြောင့်အီရန်အစိုးရဘက်ပြည်ပစုံနဲ့ချင်းကပ်မှုတစ်ခုချမှတ်လို့ဆောင်ဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချထားပါတယ်။အီရန်ရဲ့လုပ်ရတွေထဲမှာအမေရိကန်ပြည်ထောင်စုအမေရိကန်မဟာမိတ်တွေနဲ့အီရန်လူထုကိုယ်တိုင်အပေါ်အကြမ်းဖက်မှုနဲ့မဒီမငြိမ်ဖြစ်စေတဲ့လုပ်ရက်တွေပါဝင်ပါတယ်ပြီးပြည့်စုံတဲ့ချင်းကပ်မှုတစ်ခုချမှတ်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့ Iran Action Group IAG ဆိုတာကိုနိုင်ငံခြားရေးဌာနကပြည်ပရေးရာအထူးကျွမ်းကျင်သူတွေနဲ့ဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမကြသေးခင်ကပဲကြေညာပါတယ်နျူကလ িয়ার ထုတ်လုပ်မှုဒါမှမဟုတ်အကြမ်းဖက်လုံဆောင်မှုမှာတိုးတက်မှုမရအောင်အီရန်ကိုမကန့်သတ်နိုင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ခြင်းကလေးကသမ္မတဒေါ်နယ်ထရမ့်ကဖိအားပေးတာတားဆီးတာနဲ့ကာလာဒါရှိဘေးဒုက္ခခံစားနေရတဲ့အီရန်လူထုနဲ့အတူတကွာရပ်တည်လုံဆောင်ခဲ့တယ်လို့IAG ဖွဲ့စည်းကြောင်းကြေညာတဲ့နေ့မှာဝန်ကြီးပွန်ပေယိုကပြောသွားပါတယ
် Our hope is that one day soon we can reach a new agreement with Iran but we must see major changes in the regime
ကျွန်တော်မျှော်လင့်တာကမကြခင်တနည်းမှာအီရန်နဲ့သဘောတူညီချက်တစ်ခုကျွန်တော်ရနိုင်မယ်ဆိုတာပါဒါပေမဲ့အီရန်နိုင်ငံတွင်းမှာရောပြင်ပမှာပါအီရန်အစိုးရရဲ့ပြုမှုလုပ်ဆောင်မှုတွေမှာအပြောင်းအလဲကြီးတွေကိုကျွန်တော်တွေ့ရဖို့လိုပါတယ်အီရန်နိုင်ငံဟာအဆုံးတနည်းမှာပုံမှန်နိုင်ငံတစ်ခုလိုပြုမှုလုပ်ဆောင်မှုအီရန်လူထုနဲ့ကဘာကတောင်းဆိုနေတာပါ
အီရန်ရှင် group ကိုအီရန်ဆိုင်ရာအထူးကိုယ်စားလှယ် Brian Hook ကဦးဆောင်ပါမယ်။အမေရိကန်ရဲ့ချင်းကန်ဒီအတွက်နိုင်ငံတကာထောက်ခံမှုအခြေပြန်ဆုံးရဖို့သဘောတူညီတဲ့ကဏ္ဍတွေမှာလက်တွဲလှုပ်ဆောင်ဖို့နဲ့သဘောမတူညီတဲ့ကဏ္ဍတွေမှာပုံသဘောတူညီချက်ရှာဖို့ကမ္ဘာတစ်ဝန်းကမဟာမိတ်တွေတခြားနိုင်ငံတွေနဲ့ဒီအဖွဲ့ကဆက်ပြီးလှုပ်ဆောင်သွားမယ်လို့သတင်းတော့တွေကို Hook ကပြောပါတယ်
။ When you look at the range of Iranian threats especially around missiles and cyber maritime aggression
Iran ရဲ့ချင်းချောက်မှုအမျိုးမျိုးအထူးသဖြင့်ဒုံးကျည်တွေ cyber အပိုင်းရေကြောမှာရန်လိုတာအကြမ်းဖက်ဝါဒစတာတွေဟာအခြားနိုင်ငံတွေအတွက်စိုးရိမ်ပွဲကိစ္စတွေပါဒီကိစ္စမှာအမေရိကန်ပြည်ထောင်စုဟာတနိုင်ငံတည်းရင်ဆိုင်နေတာမဟုတ်ပါဘူ
း Iran ဆိုရကသူတို့ရဲ့ပြုမှုလုံဆောင်မှုတွေကိုပြောင်းလဲမယ်ဆိုရင်အဖြေရှာဖို့အတွက်သမ္မတ Trump ကစွန့်နေဖို့ပြင်ဆင်ထားတယ်လို့အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်ဒါပေမဲ့တန်ခါရည်ရွယ်မှုကိုရှော့ပေါ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတန်တမာရေးနဲ့ကုသန်းရောင်းဝယ်ရေးပိုင်းဆက်ဆံရေးတွေအပြည့်အဝပြန်လည်ထူထောင်ဖို့နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုတာမှာတော့အီရန်ဆိုရအနေနဲ့သူတို့ရဲ့ပြုမှုလုံဆောင်ပုံတွေကိုပြောင်းလဲပစ်ဖို့တကယ်တမ်းအလေးနဲ့ရှိတယ်ဆိုတာတွေ့ရမှသာစတင်လုံဆောင်နိုင်မှာဖြစ်တယ်လို့အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမည်အပေါ်ကိုတင်ပြပြပါပါရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမည်နေတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်
ကွလန်တူဝိုင်းအမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းအတွက်ဝမ်းနည်းကြောင့်တဝန်လာတွေဆက်လက်ဝင်ရောက်လာနေစေဖြစ်ပြီးသူ့အတွက်အောင်းမွေးပွဲအထိမ်းအမှတ်အခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာသတင်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်။အုံနောက်ကင်ဆာယောဂါကိုတစ်နှစ်လောက်ခံစားရပြီးတဲ့နောက်စနေနေ့ကကွယ်လွန်သွားတဲ့အသက်82နှစ်အရွယ်ဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုသူလွတ်တော်မှာတူအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်ခ်မြို့အထက်လွှတ်တော်မှာအဖြစ်32နှစ်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတို့ရှိရာမယ်လန်ပြည်နယ်မြို့တော်အာနာပိုလစ်မြို့တို့မှာထားကျင်းပသွားမှာဖြစ်ပါတယ်။စနေနေ့ကကွယ်လွန်သွားတဲ့အထက်လွှတ်တော်မှာဂျွန်မက်ကိန်းအတွက်အင်ဂျီတော်ကအစောပိုင်းမှာအလံကိုတဝက်လွင့်ထူထားခဲ့ရာကနေတနင်္လာနေ့မနေ့မှာအပြည့်ပြန်လဲလွင့်ထူလိုက်ပြီးတဲ့နောက်တနင်္လာနေ့နောက်မှာပဲအလံကိုပြန်ပြီးတော့အပြည့်လွင့်ထူလိုက်ပါတယ်။တခြားပြည်ထောင်စုအစိုးရရုံးနေအပါအဝင်လွတ်တော်အဆောက်အဦးနဲ့ပြည်내အစိုးရရုံးနေမှာဒီကနေ့အထိအလံကိုတဝက်လွင့်ထူထားကြပေမဲ့အင်ဂျူရောမှာတင်းနေလာနေမနေ့ကအပြည့်ပြန်လွင့်ထူခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်လာတာမှာသူတို့အနေနဲ့လှုပ်ထုံးလုံနေအတိုင်းလိုက်နာဆောင်ရွက်ခြင်းဖြစ်ကြောင်းအင်ဂျူရောကပြန်လဲတုံ့ပြန်ခဲ့ပါတယ်လွတ်တော်မှာတအူးကွယ်လွန်သွားရင်သမရရဲ့ညွန်ကြားချက်မထုတ်ပြန်မခြင်းအစိုးရရုံးနေအနေနဲ့ဌာနဆိုင်ရာအဆောက်အဦးတွေမှာတည်ဆုံးတဲ့နေ့နဲ့နောက်တစ်နေ့တွေမှာအလံကိုတဝက်လွင့်ထူထားရမယ်လို့အမေရိကန်အလံတင်ခြင်းဆိုင်ရာအုပ်တွေမှာပြဋ္ဌာန်းထားတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားတိုင်းသားတွေအပေါ်ကျွတ်လွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တွေကိုစုံစမ်းစစ်ဆေးရေးယူပေးဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကမနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအဓိကကျွတ်လွန်နေတာဟာဗိုလ်ချုပ်မှုကြီးမေအောင်လှိုင်အပါအဝင်မြန်မာစစ်တပ်အရာရှိတွေဖြစ်တယ်ဆိုတာကုလသမဂ္ဂအထောက်ထားကုလသမဂ္ဂဘက်ကအထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကတင်းလာနေမှာပြောကြလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတော်သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဲအင်ဂျင်နိုင်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jamie Cook ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကို96.9 MHz line meter 24 40 50 ကျင်းနဲ့ line လ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွ မြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.